တရုတ်သမ္မတရှီကျင်းပင်ဟာဒီလ18ရက်နေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကဒီကနေ့အတည်ပြုပါတယ်။တရုတ်သမ္မတထီစင်မှာစီးပွားရေးဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်တွေလည်းလက်မှတ်ရေးထိုးဖို့ရှိပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာရောက်မဲ့တင်းဟာပြီးခဲ့တဲ့ရက်တော်ကြာတည်းကထွက်ပေါ်နေတာဖြစ်ပြီးဒီကနေ့မှမှအစိုးရတာဝန်ရှိသူတဦးကအတည်ပြုပြောကြားလိုက်တာပါတရုတ်သမ္မတရဲ့ခီးစဉ်နဲ့ပတ်သက်ပြီးစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာတန်းမြင့်ကအခုလိုအတည်ပြုပြောကြားပါတယ
်တရုတ်သမ္မတရှီနဲ့ဖွဲ့ဒါမြန်မာဘက်ရောက်မယ်ပေါ့လူကြီးတွေရောက်ရင်တော့အပြန်လာနားလည်မဲ့စာချုပ်ကတော့ထိုးကြတာပေါ့လေသူကြီးညာပါလိမ့်မယ်ဆိုတော့ဟိုဒီဒီစီဝိုင်းအပြန်လာပူပေါင်းဆောင်ရလည်းမှုဒါကတော့ဟိုဒီနေ့မြန်မာလည်းကြီးကြီးကြီးမရှိတဲ့ခါကျတော့လုပ်ငန်းနဲ့အပြန်လာလုပ်တော့ဒါကွန်ပျူတာနဲ့ရင်းနှီးမြှုပ်ဆောင်တွေကတော့အစင်လာထိုးကြမှာပေါ့လေဒီကြီးကြီးရတဲ့ခါကျတော့အားလုံးကတော့ကောင်းတဲ့အရာလေးပါပဲမြန်ဒီဥက္ကကအင်္ဂလိုကုန်စည်တွေဝယ်တဲ့မှာသူရဲ့ဒီဒီအထွေထွေဒီဒီဒီကန်တမက်ကြီးကဒါပြချော့တာရှိပါတယ်ဒါတော့ကုန်တယ်ရတော့ကျုပ်တက်လာမယ်အလားလာရှိပါတယ
်ကျုပ်သမရနဲ့အဖွဲ့ဟာဘယ်နေ့ဘယ်ရက်မှာရောက်ရှိမယ်ဆိုတာထုတ်ဖော်မပြောဆိုပေမဲ့ဒီလ18ရက်နေ့မှာလာရောက်ပြီးတညာအိတ်ခီးစင်တာဖြစ်ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်နိုင်ငံရေးလေးလာတုံသက်သူဥမမောင်ဆိုတော့တရုတ်သမ္မတခီးစင်ဟာ One Road One Belt ကိုခေတ္တပိုလာမစီမံကိန်းအပါအဝင်ပင်လယ်ထွက်ပေါက်ရရှိရေးအတွက်ရည်ရွယ်တာဖြစ်နိုင်ကြောင်းတုံသက်ပြောဆိုပါတယ
်ကျွန်တော်တို့ရေဦးရပြောမယ်ဆိုလို့ရှိရင်တရုတ်ပြည်ရဲ့တောင်ဘက်နဲ့တရုတ်ပြည်ရဲ့အနောက်ပိုင်းပြည်နယ်တွေအတွက်ပင်လယ်ထွက်ပေါက်အတွက်ဗမာပြည်သူတို့ရထားတာလေသူတို့တကဟို OVOR တို့ဘာတို့ညာတို့သူတို့ဒီမျိုးစုံသုံးပြီးပြောတာပေါ့နော်ဒီတောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်တွေရဲ့ပင်လယ်ထွက်ပေါက်နဲ့ပတ်သက်ပြီးတော့သူတို့ရယူဖို့ကြိုးစားနေတာပါပဲကျွန်တော်တို့ကဘာအကျိုးရှိအောင်လုပ်နိုင်မလဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့အစိုးရကောင်းဆောင်ပိုင်းနဲ့ဆိုင်လိမ့်မယ်လို့ထင်ပါတယ
်တမရရှိချင်းပင်ရဲ့မြမပြည်ခီးစဉ်အတွင်းမှာကြောက်ဖြူအထူးစီးပွားရေးစုံလို့စီးပွားရေးစာချုပ်တွေကိုလည်းလက်မှတ်ရေးထိုးဖို့ရှိနိုင်ကြောင်းအခုလိုဆက်ပြောပါတယ
်ပထမတစ်ခုကတော့ကြောက်ဖြူ SCS နဲ့ပတ်သက်လို့ဒုတိယဆင့်စာချုပ်လက်မှတ်ရေးထိုးနိုင်ဖွယ်ရှိတယ်လို့သုံးသပ်ရပါတယ်ဒုတိယတစ်ခုအနေနဲ့ကတော့၂၀စီပွားရေးကုန်သွယ်ရေးစုံတွေပေါ့ခံလိုက်ပြီးလွယ်ကျယ်မှုဆဲရှင်းရွှေရွာစတဲ့၂၀စီပွားရေးကုန်သွယ်ရေးစုံတွေနဲ့ပတ်သက်တဲ့ရေဦးအသောတူညီချက်လက်မှတ်ထိုးဖို့ရှိတယ်လို့သုံးသပ်ယူဆရပါတယ
်အချို့တရုတ်မြန်မာဆက်ဆံရေးကိုလေးလာသုံးသပ်သူတွေကတော့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုတိုးမြင့်ဆောင်ရွက်ဖို့တဲ့မြန်မာနိုင်ငံဟာ ICJ လို့နိုင်ငံတကာရဲ့ PR တွေရင်ဆိုင်နေရချိန်မှာလာရောက်အားပေးတဲ့သဘောဖြစ်နိုင်ကြောင်းသုံးသပ်တာတွေလည်းရှိပါတယ်တရုတ်သမ္မတရှီကျင်းပင်ဟာ2009ခုနှစ်ဒုသမ္မတတာဝန်ထမ်းဆောင်ခြင်းကလည်းမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးမြစ်ဆုံစီမံကိန်းကိုအဓိကလက်မှတ်ရေးထိုးခဲ့တဲ့တရုတ်ခေါင်းဆောင်လည်းဖြစ်ပါတယ်။မကြာမီလာရောက်မဲ့ခီးစဉ်ဟာတရုတ်သမ္မတတဦးအနေနဲ့နှစ်ပေါင်း20အတွင်းမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။